ူတကယ်နိုင်ငံမျိုးတော်အန်ကာရာကအဓိကယဉ်ပြင်ကြီးမှာတင်းငွေနေကကြီးမားတဲ့ပေါက်ကွဲမှုကြီးဖြစ်သွားခဲ့တဲ့အတွက်အ ਨੇ ဆုံးလူ34ဦးသေဆုံးသွားပါတယ်။တူရကီကျန်းမာရေးဝန်ကြီးမေမက်မွေဇီနိုဂလူကတော့ဒဏ်ရာရသူ125ယောက်ကိုအန်ကာရာမြို့မှာရှိတဲ့ဆေးရုံအများပြားမှာကုသမှုပေးနေတယ်လို့ပြောပါတယ်။အဲ့ဒီထက်က19ဦးဟာဆုံးရတဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်။ပေါက်ကွဲမှုဖြစ်တဲ့နေရာမှာလူ30သေဆုံးပြီးကျန်4ဦးကတော့ဆေးရုံရောက်မှသေဆုံးသွားတာလို့မွေဇီနိုဂလူကပြောပါတယ်။ပေါက်ကွဲမှုနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုတွေကိုတင်းတင်းလာနေမှာအပြည့်တတ်နိုင်လိမ့်မယ်လို့အာနာပိုင်နီကမျှော်လင့်ကြောင်းပြည်ထောင်စုဝန်ကြီးအက်ဖ်ခန်အလာကပြောပါတယ်။ပေါက်ကွဲမှုဖြစ်တဲ့နေရာနိုင်ငံသားတိုင်ယုံနေတဲ့အစိုးရအဆောက်အဦတွေအနီးမှာရှိပြီးဈေးဆိုင်ကနေပို့ဆောင်ရေးဆိုင်ရာအချက်အချာကျတဲ့နေရာဖြစ်တဲ့ကီစီလေးရင်ပြင်အနီးမှာဖြစ်သွားခဲ့တာပါ။ပေါက်ကွဲမှုဟာဘတ်စကာမတ်တိုင်မှာရှိတဲ့အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ကားဘုံးထောင်ဖောက်ခွဲမှုဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးအလာကပြောပါတယ်။အနီးနားမှာရှိတဲ့ကားတွေမီးလောင်ပြီးတွန့်လင်ပျက်စီးနေတဲ့ကားအများအပြားရဲ့ပုံတွေကိုရုပ်မြင်သံကြားသတင်းတွေမှာပြသခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာအန်ကာရာမြို့လယ်ကောင်ကိုတိုက်ခိုက်မှုပြုလုပ်ဖို့စီစဉ်နေတဲ့အတွက်အမေရိကန်နိုင်ငံသားတွေအနေနဲ့အဲ့ဒီနေရာကိုမသွားကြဖို့အမေရိကန်တန်ယုံကလုံခြုံရေးဆိုင်ရာသတိပေးချက်ထုတ်ပြန်ပြီးနေ့ရက်အကြာမှာဖြစ်သွားခဲ့တာပါ။